အမေရိကန်အရန်ဘန်နာကိုဘစ်ကွိုင်နဲ့ပါထားဖို့တမရကအမိန့်ထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာအစိုးရအရန်ဘန်နာငွေကြေးကိုဘစ်ကွိုင်ဒီဂျစ်တယ်ငွေကြေးနဲ့ပါထားရှိဖို့တမရဒေါ်နယ်ထရန့်ကမနေ့ကပဲအမိန့်ထုတ်ပြန်လိုက်တာပါ။အွန်လိုင်းမှာလက်ပတ်နေကြဖြစ်တဲ့ဒီဂျစ်တယ်ငွေကြေးတွေထဲကတစ်ခုဖြစ်တဲ့ဘစ်ကွိုင်ကိုမဟာဗျူဟာမြောက်အရန်ဘန်နာငွေကြေးအဖြစ်ထားရှိနိုင်အောင်ဆောင်ရွက်ကြောင်းအမိန့်ကိုကြာတာပရင်းနေ့ကဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါကြောင့်ရာဇဝတ်လုပ်ငန်းနဲ့ဥပဒေနဲ့အညီသိမ်းဆည်းထားတဲ့ခမန်းကြီးဘစ်ကွိုင်2သိန်းလောက်ကိုအရန်ဘန်နာအဖြစ်ထားရှိသွားမှာဖြစ်တယ်လို့ဒီဂျစ်တယ်ငွေကြေးဆိုင်ရာအင်ဗျူတော်အကြံပေးဒေးဗစ်ဆက်ကပြောကြားပါတယ်။ပြီးခဲ့တဲ့စနေ့အတွင်းအမေရိကန်အစိုးရကဘစ်ကွိုင်3သိန်း 9,500 လောက်ကိုဒေါ်လာ366သန်းနဲ့ရောင်းချခဲ့တယ်လို့လည်းသူကပြောပါတယ်။တကယ်လို့သာအဲ့ဒီဘစ်ကွိုင်ငွေကြေးကိုအစိုးရကဆက်လက်ထိန်းသိမ်းထားခဲ့ရင်လက်ရှိဒေါ်လာ19ဘီလီယံဒေါ်လာ19ဘီလီယံလောက်တန်ဖိုးရှိနေမှာဖြစ်နေပြီလို့လည်းသူကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာ cryptocurrency လို့ပြောကြတဲ့ digital ငွေကြေးကိုတရားဝင်ငွေကြေးတစ်ခုအဖြစ်သတ်မှတ်ပေးဖို့တချို့ကလိုလားနေတဲ့အချိန်မှာအခုလိုသမ္မတကအမိန့်ထုတ်ပြန်ခဲ့တာပါ။ Bitcoin ဟာ digital ငွေကြေးတွေထဲမှာအစောဆုံးတန်ဖိုးအမြင့်ဆုံးဖြစ်ပါတယ်။ digital ငွေကြေးလုပ်ငန်းမှာအဓိကကြားသူတွေနဲ့သမ္မတ Trump တို့ဒီကနေ့တွဲဆုံဆွေးနွေးဖို့လဲစီစဉ်ထားပါတယ်ခင်ဗျာ။